အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့သားသမီးသုံးဦးကိုငွေကြေးလိမ်လည်မှုနဲ့နယူးယောက်ပြည်နယ်ရှင်းနေရုံယုံကတရားစွဲလိုက်ပါတယ်။နယူးယောက်ပြည်နယ်တရားသူကြီးချုပ်လက်တီရှာဂျိမ်းစ်ကသမ္မတဟောင်းထရမ့်ရဲ့မိသားစုစီးပွားရေးလုပ်ငန်းအနေနဲ့ပိုင်ဆိုင်မှုတန်ဖိုးတွေကို10နှစ်ကျော်ကြာအထိဒေါ်လာဘီလီယံချီပိုတိုးသတ်မှတ်လိမ်ညာခဲ့တယ်လို့ဆက်ဆွဲပြီးစက်တင်ဘာ21ရက်ဗိုလ်လူနေ့ကအမှုဖွင့်လိုက်တာပါ။သမ္မတဟောင်းထရမ့်အနေနဲ့ငွေချေးတာနဲ့အာမခံလုပ်ရမှာအကျိုးမြတ်အသာစီးရဖို့သူ့ပိုင်အိမ်နဲ့မြေယာတွေရဲ့ပိုင်ဆိုင်မှုတန်ဖိုးတွေကိုအများကြီးခြေကားဖော်ပြပြီးတစ်ဖက်မှာတော့အကောက်ခွန် short ball ပေးဖို့ဒီတန်ဖိုးတွေကိုပြန် short ဖော်ပြခဲ့တယ်လို့စာမျက်နှာ220ပါတဲ့ဒီအမှုတွေထဲမှာဖော်ပြထားပါတယ်။အခုလိုလိမ်လည်ခဲ့တာတွေကြောင့် Mr. Trump အနေနဲ့ American Dollar တန်ပေါင်း250အထိမတရားအကျိုးမြတ်တွေရခဲ့တာကြောင့်ဒီငွေတွေကို Trump Organization Trump စီးပွားရေးလုပ်ငန်းအဖွဲ့ကြီးကပြန်ရောပေးဖို့ပါတောင်းဆိုထားပါတယ်။လိမ်လည်မှုတွေကိုပါဝင်ကျူးလွန်ခဲ့တဲ့ဆိုပြီးထရန့်ပြင်ရွယ်ရောက်ပြီးသားသမီးတွေဖြစ်တဲ့ဒေါ်နယ်ဂျူနီယာအိုင်ဗန်ကာနဲ့အဲရစ်တို့ကိုလည်းတရားစွဲထားပါတယ်သူတို့ကထရန့်မိသားစုစီးပွားရေးလုပ်ငန်းကြီးတဲ့အရေးပါတဲ့တာဝန်တွေကိုယူထားကြသူတွေဖြစ်ပါတယ်ခင်ဗျ